မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့အတွက်ကြုံရတဲ့လူသားဆန္ဒမှုပြဿနာတွေကိုပြင်းပြင်းထန်ထန်ခံစားနေရတယ်လို့လက်ရှိမှာစစ်တပ်ရက်စက်တဲ့အခြေမုံမှုခံရတဲ့မြန်မာပြည်သူရဲ့အကူအညီတောင်းဆိုမှုကိုကမ္ဘာကနေလှစ်လျူမရှုကြဖို့စက်တင်ဘာ3ရက်30တောက်ကြနေကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့89ကြိမ်မြောက်အထွေထွေညီလာခံတက်တရကော်မတီအစည်းအဝေးမှာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ
် The world has repeatedly seen the worst brutality and inhumanity of Myanmar military.
မြန်မာနိုင်ငံရဲ့အခြေအနေဟာတနေ့တစ်နေ့ပိုပြီးဆိုးလာနေပါတယ်မြန်မာစစ်တပ်ကနိုင်ငံတော်လက်နက်ကြီးတွေတုံးပြီးရရဆက်ဆက်တိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေတိုးလှုပ်ပါတယ်မြန်မာစစ်တပ်ရဲ့လူမဆန်တဲ့အဆုံးအဆုံးရက်ဆက်မှုတွေကိုကဘာကလည်းထက်ထက်လဲလဲမြင်ခဲ့ရပြီပါပဲဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းနဲ့မြန်မာပြည်သူတွေပြင်းပြင်းထန်ထန်အကူအညီတောင်းနေတာဆက်ပြီးလှစ်လျူရှုမနေသင့်ဘူးလို့ပြောသွားတာပါလက်တလုံးမှာပဲစက်တင်ဘာ16ရက်ကသခိုင်းတိုင်းလက်ရက်ကုန်းရွာစာတင်ကျောင်းကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်9ဦးပါဝင်ဒေသခံ73ဦးသေဆုံးခဲ့ရတယ်လို့လည်းပြောပါတယ်စစ်တပ်အာဏာသိမ်းတာ19လရှိလာပြီဖြစ်ပြီးအခုဆိုကလေးငယ်380အပါဝင်အသက်ခံရသူ2300ကျော်ရှိတယ်လို့ဒေသခံတွေကအာဏာပိုင်တွေကဖမ်းဆီးတာထောင်ချတာနဲ့နေအိမ်ရှူတာတွေကျူးလွန်နေပြီးအဖြစ်ရှိခံတဲ့နေအိမ်အလုံးပေါင်းက28000ကျော်နေတယ်လို့လည်းကုလသမဂ္ဂကိုတင်ပြပါတယ်စစ်ကောင်စီကတော့နေအိမ်တွေကိုစစ်တပ်ကမီးမရှို့ဘူးလို့ညင်းဆိုထားတာပါမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေကတနေ့တခြားဆိုးလာနေတဲ့အတွက်မြန်မာပြည်သူတွေကိုအကောက်အွယ်ပေးမဲ့ဘယ်လှုပ်ဆောင်မှုမျိုးကိုမဆိုကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံတွေချက်ချင်းအရေးယူဆောင်ရွက်ဖို့လဲတာမကြီးဦးကျော်မိုးထွန်းကတင်ပြခဲ့တာပါ